မြန်မာနိုင်ငံမှာတရားဥပဒေနဲ့မညီဖမ်းဆီးခံထားရသူတွေအားလုံးကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့တင်းလာနေကစစ်ကောင်စီကိုကုလသမဂ္ဂကထပ်မံတောင်းဆိုလိုက်ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့မနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကနေမြန်မာနဲ့ပတ်သက်လို့အခုလိုပြောသွားပါတယ
်။ And a quick update from Myanmar where the country teamAgain called for the immediate release of thousands of women and children and men currently in detention almost 5 months after the
February 1st ရက်နေ့အရက်သားဆိုရစီကနေစစ်တပ်အာဏာသိမ်းယူပြီးတဲ့နောက်9လနီးပါးကြာထိမ့်သိမ်းခံထားရတဲ့အမျိုးသမီးကလေးတငယ်အမျိုးသားထောင်ပေါင်းများစွာကိုချွင်းချက်မရှိချက်ချင်းလွတ်ပေးဖို့မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကနေထပ်မံတောင်းဆိုလိုက်ပါတယ်ဒီကနေ့အချိန်ထိမတရားဖမ်းဆီးချုပ်နှောင်ခံထားရသူတွေနဲ့ထိမ့်သိမ်းခံထားရသူပေါင်း 9,000 ထိရှိနေပြီလို့ကုလသမဂ္ဂလူ့ခွင့်ရေးရုံးကစီးရင်ထုတ်ပြန်ထားကြောင်းစတီဖင်ဒူဂျရစ်ကပြောသွားတာပါ။ဒါအပြင်နိုင်ငံရေးသမားတွေ၊စာရေးဆရာတွေ၊လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေ၊ဆရာဆရာမတွေ၊ကျန်းမာရေးလုပ်သားတွေ၊သတင်းသမားတွေ၊တန်ဃာတော်တွေနဲ့တာမန်ပြည်သူတွေအပါအဝင်လူပေါင်း 2,000 နီးပါးဟာဖမ်းဝရထုတ်ခံထားရပြီးဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းစတီဖင်ဒူဂျရစ်ကသတင်းတောက်တွေကိုပြောသွားပါရရှင်။